IS အကြမ်းဖက်အဖွဲ့ကိုခြေမှုန်းဖို့အတွက် American သမ္မတ Barack Obama က2014ဩဂုတ်လမှာပထမဆုံးအကြိမ်အမိန့်ပေးခဲ့ခြင်းကစပြီး American ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကလည်း IS တပ်ဖွဲ့ဝင်5000လောက်ကိုတုတ်တန်နှံခဲ့တယ်လို့ American စစ်ဘက်ဆိုင်ရာအစ်စ်မြင့်ရရှိသူကပြောပါတယ်။ဒီအရေးအတွက်ဟာရေဘူးကခံမှန်းချေဖြစ်တယ်လို့လည်းပြောပါတယ်။ IS တပ်ဖွဲ့ဝင်5000ကအထူးသဖြင့် Syria နဲ့ Iraq တို့မှာတည်ဆုံတာဖြစ်ပြီး Libya နဲ့ Afghan လိုခြားနိုင်ငံတွေမှာတည်ဆုံတဲ့ IS အကြမ်းဖက်တပ်ဖွဲ့ဝင်အရေးအတွက်တွေမပါသေးဘူးလို့လည်းပြောပါတယ်။လွန်ခဲ့တဲ့2နှစ်ကျော်အတွင်း American ဥဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေဘလောက်ထိရောက်မှုရှိခဲ့လဲဆိုတာကိုပြတာတဲ့အနေနဲ့ခံမှန်းချေကိန်းဂဏန်းကိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။ Iraq နိုင်ငံကလူမျိုးပေါင်းတပ်ဖွဲ့တွေရဲ့ပြောခွင့်ရသူပိုမူဂျီဂျွန်ဟဒေါရင်ကမိုဆူးမှာရှိတဲ့စစ်သွေးကြော်တွေကစစ်ကိုပင်ရနိုင်တော့ပင်နဲ့ဝမ်းရံပိတ်ဆို့တာကိုခံရတဲ့အတွက်အကြဆုံးများပြောင်းနေတယ်လို့ပြောဆိုပါတယ်။အဲဒီနောက်မှာပဲအခုလို IS အဖွဲ့ဝင်တွေတည်ဆုံတဲ့ကိန်းဂဏန်းကိုထုတ်ဖော်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။